ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးရဲကော်မတီ UPDJC ရဲ့နေရကြအစည်းအဝေးဒီကနေ့ပြီးဆုံးသွားပြီးဆွေးနွေးချက်အများစုနဲ့ပတ်သက်လို့ပြီးပြတဲ့ဆုံးဖြတ်ချက်မချနိုင်သေးတာကြောင့်ပြန်လည်တုံ့တက်ရေးဆန်ရအလို့အဖွဲ့မျိုးဖွဲ့စည်းပြီးရှစ်လထဲမှာထပ်မံဆွေးနွေးဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့နေပြည်တော်အမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ငင်းချိုင်းရေးဘူဌာနမှာနှစ်ရက်ကြာကျင်းပတဲ့ပြည်တော်စုငင်းချိုင်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးဟာဒီကနေ့ညနေ 3:00 ခွဲလောက်မှာပြီးဆုံးခဲ့ပါတယ်။နောက်ဆုံးနေ့ဆွေးနွေးပွဲမှာကြံရှိနေတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေကိုပြန်လည်သုံးသပ်ပြင်ဆင်ဖို့ရရှိထားတဲ့သဘောတူညီချက်တွေကိုအကောင်အထည်ဖော်ရမှာစနစ်တကျနဲ့ထိထိရောက်ရောက်ဖြစ်စေဖို့ Standard Operating Procedure SOP လုပ်ထုံးလုပ်နည်းတွေကိုလက်တွေ့နဲ့ကန့်ညီအောင်ရေးဆွဲဖို့စတဲ့အချက်တွေဆွေးနွေးခဲ့ပါတယ်။ဒီကနေ့ဆွေးနွေးတာတွေအတော်များများကတော့မပြီးပြတ်သေးတာကြောင့်နောက်လာမှာထပ်မံဆွေးနွေးဖို့ဆုံးဖြတ်ခဲ့ကြောင်း UPDJC ကနိုင်ငံရေးအစုအဖွဲ့အတွင်းရင်းမှုစိုင်းကြော်ညွန်းကအခုလိုပြောပါတယ်
။နိုဝင်ဘာအကြမ်းဖက်တရားပတ်လောက်မှာဒီ Framework ပေါ့လေမူပေါင်းတွေကို review လုပ်မယ်ပေါ့။ဒီပေါင်းနေလုပ်ငန်းလမ်းညွှန်ပြပါလေပေါ့ဗျာအဲ့ဒါနေ review လုပ်မယ်ဒီ review လုပ်ဖို့အတွက် review အလုပ်ဖွဲ့ပေါ့ဗျာဟိုအစုဖွဲ့တစ်ခုမှာ၈ယောက်စီပါတဲ့အလုပ်ဖွဲ့လိုမျိုးဖွဲ့ဖို့ရှိပါတယ်ဖွဲ့ပြီးတော့ဟိုမှာတရားသတ်မှာ review လုပ်မယ်ပေါ့ဒီပေါင်းရဲ့ POR ရဲ့
အင်ကာနေဆွေးနွေးပွဲအတွင်းမှာရခိုင်နဲ့ရှမ်းမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးအတွက်ညှိနှိုင်းခဲ့ရမှာရှမ်းမှာတော့ကျင်းပမဲ့နေရာရွေးချယ်သတ်မှတ်ရေးနဲ့ရခိုင်မှာတော့လက်ရှိဖြစ်ပွားနေတဲ့ပြည်ပခန့်တွေကြောင့်ပြီးပြတ်တဲ့ဆုံးဖြတ်ချက်မချနိုင်ကြောင်းလည်းပြောပါတယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပတာနဲ့ပတ်သက်ပြီးတိုင်းဒေသလက်နက်ကိုင်အဖွဲ့ရဲ့ကိုယ်စားလှယ်ဒေါက်တာစလိုက်လျံပုံးစခေါင်ကအခမ်းအနားအပိတ်အမှားစကားပြောကြားရမှာအခုလိုထည့်သွင်းပြောကြားပါတယ်
လုံးချုံရေးကိုကြောင်းပြပြီးတော့ငင်းချိုင်းရေးကိုဒုတိယဆင့်မှာမထားဘဲနဲ့ငင်းချိုင်းရေးကိုပထမမှာထားပြီးတော့ငင်းချိုင်းရေးလို့ဆောင်ဖို့အတွက်လူအပ်နေတဲ့လုံချုံရေးကိစ္စကိုဝိုင်းပြီးတော့စဉ်းစားပြဖို့ကျွန်တော်အနေနဲ့မေတ္တာရပ်ခံချင်ပါတယ်ဒါတစုတစ်ပွဲသေးလို့လို့ရတဲ့ကိစ္စမဟုတ်ဘူးကျွန်တော်တို့အားလုံးပေါင်းပြီးတော့မှလုပ်ရတဲ့ကိစ္စဖြစ်ပါတယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့အမျိုးသားစစ်နိုင်ငံရွှေနေပွဲကျင်းပတဲ့နေရာမှာလည်းပဲလုံချုံရေးကြောင့်ဆိုတဲ့ဘောင်ကန်တပ်မှုတွေမဟုတ်ပဲနဲ့ကျွန်တော်တို့ငင်းချိုင်းအတွက်လူအချက်အရာကျွန်တော်တို့ပြင့်တော်တဲ့နေရာမှာကျွန်တော်လုပ်နိုင်ဖို့ဆိုတဲ့အမျိုးစဉ်းစားပေးဖို့ကိုလည်းကျွန်တော်မေတ္တာရပ်ခံချင်ပါတယ်
ရခိုင်ပြည်နယ်အရေးကြောင့်နိုင်ငံတကာဖိအားတွေတိုးမြင့်လာချိန်မှာရခိုင်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုစစ်တွေမျိုးမှကျင်းပနိုင်မယ်ဆိုရင်ပြည်တွင်းအင်အားစုတွေရဲ့ညီညွတ်မှုကိုပြသရရောက်ကြောင်းလဲဒေါက်တာစလိုင်းလျံဘုံစခေါင်ကထည့်သွင်းပြောကြားပါတယ်ဒီကနေ့ဆွေးနွေးပွဲမှာ UPDJC ရုံးဖွင့်ရေးအတွက်အတွက်ရန်ပုံငွေလက်ခံရေးကိစ္စ27ရာစုပင်လုံဒုတိယအစည်းအဝေးဆုံးဖြတ်ချက်38ချက်ကိုလွှတ်တော်မှာတင်သွင်းအတည်ပြုချက်ရယူရေးကိစ္စတွေမှာလည်းဆုံးဖြတ်ချက်မချမှတ်နိုင်ခဲ့ပါဘူး။တနင်္လာနေ့ကကျင်းပခဲ့တဲ့ပထမနေ့အစည်းအဝေးတုန်းကတော့27ရာစုပင်လုံတတိယအစည်းအဝေးမှာဆွေးနွေးမဲ့ခေါင်းစဉ်တွေကိုချမှတ်နိုင်ခဲ့ပါတယ်။အစိုးရဘက်ကတော့လာမယ့်ဒီဇင်ဘာလမှာ27ရာစုပင်လုံတတိယအစည်းအဝေးကိုကျင်းပဖို့ရည်ရွယ်ထားကြောင်းထုတ်ပြန်ထားပါတယ်။လက်ရှိအခြေအနေမှာတော့နှစ်လတာကာလအတွင်းဆောင်ရွက်ရမယ့်လုပ်ငန်းတွေကျန်ရှိနေတာကြောင့်တတိယအစည်းအဝေးကိုဒီနှစ်အတွင်းကျင်းပဖို့ခက်ခဲနိုင်ကြောင်းတုံ့တက်တာတွေလည်းရှိနေပါတယ်။